ပြီးခဲ့တဲ့သတင်းဘက်ကအစ္စရေးရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်မယ်လို့အီရန်ခေါင်းဆောင်ကြီးကကြေညာပြုထားချိန်မှာပဲစနေနေ့ကအစ္စရေးလေပိုင်းဒေသအတိုက်ခိုက်ခံရပြီးတီရန်မျိုးလေးမှာတော့၁၂ဦးဒဏ်ရာရခဲ့ပါတယ်။စနေအာယုံမတက်ခင်မှာအစ္စရေးလေပိုင်းဒေသကိုလေဗနွန်ဘက်ကဒရက်ဇက်ပစ်ခတ်တာခံရပြီးလေကြောင်းအချက်ပေးတံနဲ့ဆူညံသွားခဲ့တာပါ။ပစ်ခတ်မှုအများအပြားကိုအစ္စရေးလေကြောင်းကာဝေးစနစ်ကဖျက်ချနိုင်ပြီးအာရပ်အစ္စရေးတွေအများစုနေထိုင်တဲ့တီရာမြို့ကအဆောက်အဦကိုထိမှန်တဲ့အတွက်၁၂ဦးဒဏ်ရာရတယ်လို့အရေးပေါ်ကူညီရေးဌာနကပြောပါတယ်။လက်ဗနွန်ကဟက်စ်ဘောလာအဖွဲ့ကတော့သူတို့ဟာအစ္စရေးလက်ပိုင်းနဲ့မြောက်ပိုင်းကစစ်တပ်နဲ့ထောက်လှမ်းရေးအဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ပြောပါတယ်။တယ်လ်အဗစ်မြို့ဆောင်ကအစ္စရေးစစ်တပ်အခြေစိုက်စခန်းအပောင်းဝင်စစ်တပ်အဆောက်အဦတွေကိုရောအစ္စရေးအလဲပိုင်းကပါမန်ချမ်ဒေတာအခြေစိုက်စခန်းကိုပါတိုက်ခိုက်တယ်လို့လည်းပြောပါတယ်။အစ္စရေးစစ်တပ်ကတော့ Hezbollah တွေပြောတဲ့ဒီပြစ်မှတ်တွေထိမှန်မှုရှိမရှိအတည်မပြုပါဘူး။တချိန်တည်းမှာပဲအစ္စရေးကဘေရုတ်တောင်ပိုင်းဆင်ခြေဖုံးဒေသကိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်၁၂ဦးဒဏ်ရာရတယ်လို့ Lebanon ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။